Internet ကိုအရင်တုန်းကထက်လွတ်လွတ်လပ်လပ်လွယ်လွယ်ကူကူသုံးလာနိုင်ကြတဲ့မြန်မာနိုင်ငံမှာ social media လူမှုကိုရက်တွေကိုလည်းတော်တော်လေးအသုံးများလာကြပါတယ်။အရင်တုန်းကဆိုရင် blog ကိုအရေးထားရေးကြတဲ့ blogger တော်တော်များများကလည်းအခု Facebook ပေါ်မှာပြောင်းပြီးတော့ရေးနေတာတွေ့နေရပါတယ်။ဒီတော့မြန်မာနိုင်ငံမှာ blog ခေတ်ကုန်သွားပါပြီလား။မြန်မာနိုင်ငံမှာပထမဆုံး blogger အဖွဲ့လို့ပြောနိုင်တဲ့မြန်မာ blogger society အဖွဲ့ကိုတည်ထောင်သူတယောက်ဖြစ်တဲ့ကိုစစောမျိုးလွင်ကိုဆက်သွယ်ပြီးတော့မေးမြန်းဖြစ်ပါတယ်။ကိုရေးပြချင်တာတွေကို blog တွေပေါ်မှာအစားလူမှုကွန်ရက်တွေပေါ်မှာပြောင်းရေးတဲ့ဘက်တော်တော်အာတန်လာကြပါပြီလားဆိုတော့
အခုလည်းတကယ်လည်း blog ကတော့ရေးကြပါလေရေးကြတယ်သူတို့ရေးထားတဲ့ blog တွေကိုလူလာဖတ်တယ်မဖတ်ဘူးဆိုတာထက်သူတို့ရေးနေကြပါလေအဲပြီးရတဲ့အခါမှာသူတို့ရဲ့ blog post လေးတွေကတချို့ update ဖြစ်တာလေဒါမှမဟုတ်သူ share ချင်တာလေးတွေ social network ပေါ်မှာလာ share တယ်အဲ့တော့သူ orient တွေကတော့အသေးအစ်တွေပွားလာတယ်ပေါ့လေဒါပေမဲ့လို့ blog ကိုတူးတန်ထပ်ပြီးရေးကြတယ်ဆိုတော့အားရတော့နည်းနည်းလေးနည်းသွားတယ်လို့ထင်ရတော့တယ်ဘာလို့လဲဆိုတော့ blog ရဲ့ presentation လေးကပိုကောင်းတဲ့ခါကျတော့ blog ပေါ်မှာစွန့်ခွာတော့မဟုတ်ဘူး social media ကတော့သူကဟိုပြောရင်တရင်တူ message ပေးတယ်ပြီးရင်ဟိုပြန်နှံ့မှုမြန်ဆန်တယ်ဆိုတော့ဒီ platform ကိုပဲတော့သွားတုံးတာပေါ့အဓိကတော့ကျွန်တော် platform တွေပြောင်းလာတယ်လို့ပဲယူဆတယ်ကိုယ့်ရဲ့ဟိုထင်မြင်တဲ့ user ချက်တွေကို platform တွေပြောင်းပြီးပြောလာကြတယ်လို့ပဲတော့မြင်တယ်အဲ့တော့ဟိုဒီ blog မရေးလို့ဖြစ်သေးရေးလို့ဖြစ်သေးဟုတ်တို့ဆိုင်ကသာမှုကတော့အကုန်လုံး platform တွေပေါ်မှာအားပိုင်ရတော့တစ်ပိုင်းမှမလုပ်နေကြတော့မှာ
ဒါပေမဲ့ social media တွေရဲ့အားသာချက်ကကြတော့လေကိုတင်းနဲ့ဟာဟိုအများကြီးကဖြန့်နိုင်တယ်ပေါ့လေနောက်တစ်ခုကဒီ interaction ပို့ပြီးတော့ရှိတယ်ကိုကိုလာပြီးတော့ချက်ချင်း comment ပေးတာတို့အကြံပေးတာတို့ဝေဖန်တာတို့ကတန်းပြီးတော့လုံနိုင်တဲ့ခါကြတော့အဲ့ဒီဘက်ကိုလူတွေကပို့ပြီးတော့စိတ်ဝင်စားနေတယ်လို့မြင်ပါလားရှင
့်အလုံးမလို့ထင်တာပဲဒီစည်းပေါ့နော်သူပြောင်းနေတာဟိုဒီပေါ်မှာအကုန်လုံးလိုက်ပြောင်းနေကြတာပဲအရင်တော့ forum တွေနဲ့ blog နဲ့ပြီးတော့ဟို social media ပေါ့ဒီလိုပဲသူရေးပြီးပြောင်းနေကြလူတွေအနေနဲ့လည်းမြန်မာနိုင်ငံမှာ internet သုံးဆဲတဲ့လူတွေကဟိုခုမှများဖို့တာဆုံနေတော့မို့လို့တယ်လီဖုန်းတွေရလာတော့မယ်ဆိုလို့ရှိရင်သူနဲ့အတူ internet သုံးဆဲတဲ့အနေထားကလည်းအများကြီးတိုးတက်လာဖို့ရှိတာပေါ့အဲ့တော့တချို့က internet သုံးတယ်ဆိုတဲ့ဟာကို internet သုံးတယ်လို့မမြင်ဘူးတချို့က TikTok သုံးတတ်တယ် Gmail ကိုမသုံးတတ်ဘူးဟိုအခုဆို Facebook ကိုသုံးတယ်ကျန်တာတွေမသုံးတတ်ဘူးဒါပေမဲ့သူက Facebook သုံးတာလောက်နေတယ် Internet သုံးတတ်တယ်လို့ဟိုယူဆနေကြသေးတဲ့တိုင်းပြည်မှာတော့ဘယ်လိုဟောမလဲ DPR တွေသုံးနေတာတော့ပုံများတော့များလာမှာပေါ့နော်ဟိုသူတို့ဒီလက်လွယ်သုံးတဲ့အနေထားဖြစ်နေတာဟုတ်
အဲ့တော့နောက်ပိုင်းမှာဒီ blogger ဆိုတဲ့ဟာမျိုးတွေကရေရှိမှာရှိနေနိုင်သေးတယ်လို့ရောပြောနိုင်လားရှင
့်ပြောနိုင်ပါတယ်ရှိမှာပါတစ်ကဘာလုံးမှာပေါ့ရှိနေဦးမှာပါဒါလို့လဲဆိုတော့ဒီစီးပွားရေးဆိုင်ရာဒီနိုင်ငံရေးနဲ့ပတ်သက်တဲ့ခင်ရှားတဲ့ပုံစံတွေလည်း blog တွေရေးနေကြတော့မှာပဲတစ်ကဘာလုံးမှာပေါ့နော်အဲ့တော့ဒါပြောလို့ရှိရင်ဒီ social network ဆိုတာခုနကပြောကျွန်တော် platform တွေကျူးတွေဖြစ်ပဲမြင်တယ်အဲ့တော့ဆိုတော့ကျွန်တော်ကဒီ platform တွေပေါ်မှာတော့ post လုပ်နေကြတာပဲဟောတော့ဆင်မှာတော့ blog ပေါ်မှာပေါ်ပြတာကတော့တကယ်ကိုပြည့်စုံဆုံးအဲ့ဒီ channel တွေကိုတက်ပေါ်စာပါအဲ့လိုမျိုးတွေတော့ကျွန်တော်ပြပြလိုက်ရတယ်ပြီးရင်ဟိုတင်နေရာထဲမှာစုစုစည်းစည်းနဲ့အားဖိုင်လောက်ခါလို့ရတယ်ဆိုတော့သူအားတာချက်တွေရှိနေတော့မယ် social media ကတော့ကျွန်တော် just သုံးတယ်အနေထားလေးရရှိရဲ့ဆိုတော့ blog တွေကတော့ရှိနေပါပ
ါဆိုမြန်မာနိုင်ငံမှာအဓိကခုနကကိုစောစောမျိုးလင်ပြောသလိုဆိုရင်တော့ဒီ social media platform တွေကိုသုံးတာများတာက Facebook များလားဘာတခြားရောဘာတွေသုံးကြတာရှိပါလဲရှင
့်social media platform ကဆိုတော့ Facebook ကိုအဓိကသုံးကြတယ်ဟိုနောက်ပြီးဒီနိုင်ငံမှာတက်တာတွေသုံးတယ်ပေါ့နော်အဓိကကျွန်တော်တို့သုံးတဲ့ဆာမှာ information နဲ့ telecommunication ပေါ့အဓိက communication တရားပေါ်တရားချိတ်ဆက်ဟိုတင်းချက်နဲ့အတွက်ချိတ်ဆက်တာကနည်းနည်းရယ် information ပေါ်မှာအရင်ကမြင်ခိုးတာတော့ပုံများတယ်ဒီမှာအဲ့တော့ကျွန်တော်တို့ဒီမှာကအဲ့တော့တင်းချက်လက်ကိုလိုချင်ပုံကစိတ်များတဲ့အခါကျတော့ဒီ Facebook ကိုသုံးတော့တော်တော်များပြည်
ကမ္ဘာတဝန်းလွတ်လပ်မှုအခြေအနေကိုလေးလာမှတ်တမ်းတင်နေတဲ့ Freedom House ရဲ့2012ခုနှစ်အစီရင်ခံစာအရမြန်မာနိုင်ငံကအင်တာနက်သုံးဆွဲသူတွေကြားမှာ2010ခုနှစ်တုန်းက blog ရေးသားမှုတွေဟာတိတိတတ်တာကိုတိုးတက်များလာခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒီ2012ခုနှစ်ထဲရောက်လာချိန်မှာတော့ Facebook, Twitter, Friendster, Netlog စတဲ့လူမှုကွန်ရက်တွေဘက်ကိုလှည့်လာကြတာတွေ့ရပါတယ်တဲ့။အဲ့ဒီထဲမှာ Facebook သုံးတဲ့သူတွေကတော့အများဆုံးဖြစ်ပါတယ်။ဒီကျွမ်းကျင်သူတယောက်ရဲ့အပြောအရဆိုရင်မြန်မာနိုင်ငံကအင်တာနက်သုံးဆွဲသူ80ရာခိုင်နှုန်းစီမှာ Facebook အကောင့်ရှိတယ်ဆိုတဲ့အပြောကိုလည်း Freedom House ရဲ့အစီရင်ခံစာထဲမှာကိုးကားပြီးတော့ဖော်ပြထားတာတွေ့ရပါတယ်။ဒီလိုမျိုး Facebook ဖက်ကိုအာသန်နေပုံရတဲ့အချိန်မျိုးမှာ ဘလော့ရေးတဲ့သူအရေးအတွက်အတက်ကြကရောဘလို့အခြေအနေရှိပါသလဲ
တိုးလာတော့တိုးလာတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ရေးရကြတယ်ရေးရကြဆိုတာဟိုပါပေါ့ကိုယ်တိုင်ကဒီ social network မှာအချိန်ကုန်လာကြတယ်ဒါပေမဲ့ကိုလိုဒီနဲ့ပြင်ချက်နဲ့ကလေးလည်းများရတယ်အဲနောက်ပြီးတော့ခါကြလို့ရှိရင်ကိုပြောချင်တဲ့ဟာတွေကလည်းအရင်ကတော့မကြတော့ဘူးပေါ့နော်ဥပမာကိုပြောချင်တဲ့စကားတစ်ခုကဟိုမှာ Facebook ပေါ်မှာတရားကပြောပြီးသွားပြီဆိုလို့ရှိရင်ကိုယ် like လေးလုပ်လိုက်မယ်ဒါဟုတ် comment လေးပေးလိုက်မယ်ဆိုတော့ကိုပေးကိုပြောချင်တာကလည်းပြောပြီးသားဖြစ်နေပြီသူများကအဲ့တော့ဒါကူတကဟိုဘလော့ဂ်နဲ့စာတမ်းပေးတဲ့ရေးပြာတိတ်မရှိကြတာတွေလည်းပါတယ်အဲ့တော့ကိုယ်ကိုယ်လည်းတိတ်တော့မရေးပြဘူးပေါ့ဒါပေမဲ့လို့အစ်စ်အစ်စ်တွေကတော့ချက်တော့များလာတယ်အဲ့ဒါမျိုးတော့တွေ့ရပါတယ
်မြန်မာဘလော့ဂါ society အဖွဲ့ကိုတည်ထောင်သူတယောက်ဖြစ်တဲ့ဘလော့ဂါကိုစောစောမျိုးလွင်ဖြစ်ပါတယ်သူပြောသလိုဆိုရင်တော့ဒီပြောင်းလဲနေတဲ့ရေးစည်းကြောင်းအတိုင်းမြန်မာနိုင်ငံကအင်တာနက်သုံးဆွဲသူတွေလိုက်ပါပြောင်းလဲနေကြပေမဲ့ကိုအတွက်ပို့ပြီးတော့တည်ထောင်ဖြစ်တဲ့ blog တွေကလည်းရှိနေအောင်ပဲ blogger အစ်စ်တွေလည်းရှိလာအောင်မှဖြစ်ပါတယ်ရှင် Thank you.